မကြသေးခင်မှာပဲထိန်းချုပ်လိုက်တဲ့ကချင်ပြည်နယ်အထူးဒေသတစ်ကိုဖျက်သိမ်းလိုက်ကြောင်းကချင်လွတ်လပ်ရေးတပ်မတော် KIA ကဒီကနေ့ပဲကြေညာပါတယ်။နောက်ဆုံးကြံနေသေးတဲ့နယ်မြေတွေကိုပြီးခဲ့တဲ့သတင်းအပတ်ထဲမှာထိန်းချုပ်လိုက်ပြီးနောက်စစ်အစိုးရတွေလက်ထက်မှာတတ်မှတ်ထားခဲ့တဲ့အထူးဒေသကို KIA ကဖျက်သိမ်းလိုက်တာပါ။ကချင်ပြည်နယ်တွေကအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုခင်ပေါင်းစိုးမင်းကပြောပြပါမယ်။
ဥစကုံတရင်ဥက္ခရာဖြင့်ဥဆောင်တဲ့ကချင်ပြည်နယ်အထူးဒေသတစ်ကနောက်ဆုံးကြန့်ရှိတဲ့ကံပိုက်တီမြို့ကို KIA ပူးပေါင်းတပ်ဖွဲ့တွေကဒီလနိုဝင်ဘာ20ရက်နေ့ကသိမ်းယူခဲ့ပါတယ်။ဒီလိုသိမ်းယူပြီးတပတ်ကျော်အကြာမှာပဲအထူးဒေသကိုဖျက်သိမ်းကြောင်း KIA ကကြေညာလိုက်ပါတယ်။ကချင်အထူးဒေသတစ်ကိုခွဲခြားသတ်မှတ်အုပ်ချုပ်တာကြောင့်ကချင်လူမျိုးတွေရဲ့စီလုံးမှုကိုထိခိုက်စေကြောင်းကချင်လူမျိုးတွေတင်သားမကကချင်ဒေသရှိတိုင်းရင်းသားတွေစိတ်ဝမ်းကွဲပြားမှုမရှိဘဲတန်းတူနေနိုင်ဖို့အတွက်အထူးဒေသတစ်နယ်မြေကိုသိမ်းယူခဲ့ကြောင်းနဲ့ဒီကနေ့ကစပြီးကချင်အထူးဒေသတစ်သတ်မှတ်ချက်မရှိတော့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ KIA ရဲ့စီရေးရီမန်းချက်နဲ့ပတ်သက်လို့ရှင်းလင်းဖို့ကြေညာချက်ထုတ်ခဲ့တာလို့လည်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
အဒီရာတော့ကျွန်တော်တို့အချင်းအထူးဒေတာတစ်ဆိုပြီးမှစစ်အစိုးရဘက်ကနဲ့တတ်မှတ်တဲ့နေမယ်တွေကိုကျွန်တော်တို့ဘာကြောင့်သစ်စင်ရဲလုပ်တာဘာကြောင့်အရတိုက်တယ်ဆိုတာကိုပြည်သူလူထုတွေနောက်အဲ့ဒီဒေတာမှရှိနေတဲ့အဲ့ဒီဒေတာမှစီဝါရဲလုပ်နေတဲ့လုပ်ငန်းရှင်တွေသိရှိဖို့အတွက်နားလည်ဖို့အတွက်အဲ့ဒီစိတ်နှိမ့်ဖို့ကလည်းဖြစ်ပါတယ်
အရင်အထူးဒေသတစ်မှနေထိုင်တဲ့ဌာနေပြည်သူတွေနဲ့ယင်းဒီမြုံနံကြားသူတွေအနေနဲ့လည်း KIA နဲ့ပူးပေါင်းပြီးဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ကြဖို့ဖိတ်ခေါ်ထားပါတယ်။လောလောဆယ်မှာတော့အထူးဒေသတစ်မှပါဝင်တဲ့ဒေသတွေကို KIA အုပ်ချုပ်ရေးချမှတ်ပေါ်ဆောင်နေပြီဖြစ်ကြောင်းလည်းပြောပါတယ်
။ကျွန်တော်တို့ဒီပွေ KIA ပေါ့နော်။တို့ဘက်ကနဲ့သတ်မှတ်တာစပွေ KIA ဆိုလိုမျိုးနေတယ်။နောက်ဒီစုံမျိုးနေတို့တောင်းွားဒီနေ့ခွဲဒီပေါ့အဲ့ဒီမှာကျွန်တော်တို့လည်းအုတ်ကျုံမုံညာများတွေချမှပြမှာပြည်သူလူထုရဲ့စာဝတ်နေရေးတွေလုံချုံရေးတွေနောက်ဒေတာဖြည့်ဖြည့်ရေးတွေကျွန်တော်တို့အတက်နိုင်ဆုံးမဲ့ဆောင်ရွက်ဖို့ပေါ့နော်စီစဉ်နေပါတယ်ကို့လက်တွေ့လည်းတော်တော်များများတော့လုပ်ရရှိပါတယ်
ရခိုင်ကချင်အထူးဒေသတစ်နယ်မြေမှာပန်ဝါဒေသဘက်ကမြေရှားတပ်ထုအဓိကတူးဖော်ပြီးတရုတ်နိုင်ငံကိုတင်ပို့တာရှိသလိုကံပိုက်ဒီကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအတွက်အရေးပါတဲ့စခန်းလဲဖြစ်ပါတယ်။ဒီရဲ့ပိုင်းတွေမှာတော့ကံပိုက်ဒီကနေတရုတ်နိုင်ငံဘက်ကိုတစ်ရှုငပြောကားတွေသွားလာနေတာရှိပေမဲ့တရုတ်နိုင်ငံဘက်ကတော့မြန်မာဘက်ကိုကုန်ပစ္စည်းပို့ဆောင်တာမရှိသေးကြောင်းပြောပါတယ်။နေဇာကုံတွယ်မှုပြန်လည်လည်ပတ်နိုင်ရေးအတွက်တရုတ်နိုင်ငံဘက်ကဆုံးဖြတ်ချက်ဟာအဓိကဖြစ်ပြီး KIA ဘက်ကပိတ်ပင်ဖို့မရှိကြောင်းလည်းပြောပါတယ်
။နောက်ကဲအဲ့ဒါကတော့တရုတ်ပြည်ဘက်ကလည်းအဓိကဖြစ်မှာပါ။ကျွန်တော်တို့ဘက်ကလည်းတော့အခုဘာမှပြောစရာတော့မရှိပါဘူး။ဘုမာဒစ်ပိတ်တာဒီကုံတွယ်မှုစစ်စစ်မှုတွေအားလုံးကတော့တရုတ်ဘက်ကတော့အဓိကဖြစ်မှာပါ။နော်ကျွန်တော်တို့လည်းဒီလိုလို့ဆိုအပ်တဲ့ဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဘာမှနောက်ဆက်ပေးစရာတော့မရှိပါဘူး
။ကံပိုက်ဒီဂိတ်ကကွန်ပျူစီအဝင်ရပ်တန့်ခဲ့ပြီးတဲ့နောက်မြကြီးနားမြို့ပေါ်မှာဓာတ်ဆီတလီတာကို1000ကျွဲလောက်အထိမြင့်တက်သွားပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာကချင်အထူးဒေသတစ်ကိုပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးချီပွေဆော့လော်ပန်ဝါကံပိုက်ဒီစားတဲ့မြို့တွေနေကြားဆောင်တပ်တွေနဲ့ပြည်သူစစ်စခန်းတွေကိုသိမ်းယူခဲ့ပါတယ်။KIA ရဲ့ထုတ်ပြန်ချက်အပါအဝင်ကချင်ပြည်နယ်ကစစ်ရေးပြိပခါတွေနဲ့ပတ်သက်လို့စစ်ကောင်စီကတော့လက်တလောထုတ်ပြန်တာမတွေ့ရသေးပါဘူး။ကချင်ပြည်နယ်အထူးဒေသတစ်ဟာဥစကုံတရင်ဥဆောင်တဲ့ဒီမိုကရေစီသစ်တပ်မတော်ကချင် NDAK ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ခဲ့ပြီး1989ခုနှစ်မှာစစ်အစိုးရနဲ့အပြစ်ခတ်ရပ်ဆဲပြီးတဲ့နောက်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။